မြန်မာစစ်ကောင်စီရဲ့ကြီးမားကြမ်းကြုတ်လာတဲ့လုံခြုံရေးတပ်ဖွဲ့ရဲ့အကြမ်းဖက်လှုပ်ရှားမှုအောက်မှာလူ့ခွင့်ရေးကာကွယ်သူတွေဟာပြင်းထန်ထားဖိနှိပ်ခံရကြောင်းကုလသမဂ္ဂဆိုင်ရာလွတ်လပ်တဲ့လူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုတွေကတနေ့လာနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုနိုင်ငံတကာအနေနဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့လူ့ခွင့်ရေးကာကွယ်စောင့်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Mary Lawler မင်းကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာစစ်ကောင်စီကိုစန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေဟာပုံမှန်905ကကြီးနဲ့ဖမ်းဝရထုတ်ခံရပြီးတဲ့နောက်မဖြစ်မနေပုံအောင်တင်းချောင်နေရတယ်လို့ဖော်ပြထားပါတယ်။နေအိမ်တွေဝေရောက်စီးနှင်းခံရတာ၊ပိုင်ဆိုင်မှုတွေတိမ်းယူခံရတာ၊မိသားစုတွေပါချင်းချောက်နှောက်ယှက်ခံရတာ၊တင်းချောင်နေသူတွေကကြောက်ပြကြတယ်လို့ဆိုပါတယ်။ဒါအပြင်ထွက်ပြေးလို့မရလိုက်တဲ့သူတွေဟာလည်းမတရားဖမ်းဆီးခြင်းကိုခံခဲ့ရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆန္ဒပြပွဲတွေကိုတရင်ယူခဲ့ကြတဲ့တရင်တောက်တွေဖမ်းဆီးခံခဲ့ရတယ်လို့အာဏာသိမ်းကြီးထိမ့်သိမ်းခံရသူတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှေ့တွေကိုလည်းဖမ်းဆီးခဲ့ကြောင်းကုလလူခွင့်ရေးအထူးကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။မြန်မာပြည်သူတွေဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်ပူပန်မှုဖော်ပြချက်တွေကိုလေးစားတံပိုးထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့အတွက်အပူတည်းလိုအပ်နေတာကတော့မြန်မာစစ်တပ်အပေါ်လက်တွေ့အရေးယူဆောင်ရွက်ချက်တွေပဲဖြစ်တယ်လို့Tom Andrews ကပြောဆိုခဲ့ပါတယ်ရှင်။